မြန်မာဘောလုံးအသင်းအနေနဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့စီဂိမ်းဘောလုံးပွဲတက်လှမ်းနိုင်ခဲ့တဲ့အပေါ်ပရိသတ်တွေရဲ့တုံ့ပြန်ချက်တွေနဲ့မြန်မာဘောလုံးအားကစားပြန်လည်ဥမော်လာအောင်လားဆိုတာကိုကိုရဲနိုင်ကတင်ပြမှာပါရှင်။
27ကြိမ်မြောက်အစီအတောင်အရှာကစားပြိုင်ပွဲဝင်နေတဲ့မြန်မာယူနိုက်တက်သုံးဘောလုံးအသင်းဟာအခုဆိုရင်နောက်ဆုံးဖိုင်နယ်ကိုရောက်သွားပြီဖြစ်ပါတယ်။ဒီဖိုင်နယ်မှာဗီယက်နမ်ကို2ဂိုးတဂိုးနဲ့အနိုင်ရပြီးဖိုင်နယ်တက်သွားတာပါ။ဒါကြောင့်မြန်မာဘောလုံးအသင်းဟာနှစ်ပေါင်းများစွာဝေးကွာနေတဲ့ရွှေတစ်စိတ်နဲ့လက်တကန်းအကွာမှာလည်းရောက်နေပါပြီ။ဒီလိုမျိုးဖိုင်နယ်ကိုတက်လှမ်းခဲ့တ
ဒီပွဲနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
ဟုတ်ကူလည်းမြင်တဲ့အတိုင်းပဲဟိုကစားသမားတွေဆိုတာဟိုကွင်းထဲမှာလေသူ့ကိုယ်ကငေါ့ငိုပြီးတော့ကိုယ်ရယ်လည်းအရန်ပြောတယ်ပြိတ္တရာအလုံးကတော့ဒီနေ့ကဆီမီဖိုင်နယ်ဆိုအကုန်လုံးကအမခံပဲတရက်ကြကြနဲ့အားပေးကြတယ်ကိုရီးယားလည်းပထမကူရတာဆိုတော့လေအဲ1-1ဖြစ်သွားတဲ့အချိန်မှာလည်းဟိုပြိတ္တကမကြပဲနဲ့လေအကုန်လုံးကဟိုအားတက်တဲ့ရောနဲ့ဟိုဘီယန်နံဘက်ကအသာစီးရထားပြီးမှကိုရီးဘက်ကနိုင်ရမယ်ဆိုတဲ့စိတ်နဲ့အားပေးတော့ဒီ2-1ဖြစ်သွားတာမှာတကွင်းလုံးအရင်ပြောရတယ်ကိုကျွန်တော်လည်းပြောရတယ်အနိုင်ရတဲ့အတွက်လည်းပြင်နေအနိုင်ရတဲ့လည်းကျင်းလက်တယ်ကျွန်တော်တို့ဘာလို့လဲဆိုတော့ဒါကျုံကြီးကိုပြန်ဆက်နိုင်တယ်ဆိုတော့လေအကုန်လုံးကတော့တကွင်းလုံးကအကိုပြိတ္တကအများကြီးပဲ2000ကျော်တယ်ကွင်းကိုပဲချမ်းရတော့ပြည့်ပဲ
စင်ပေါ်ရောက်မြန်မာပြိတ္တဒီနိုင်ငံတော်သချင်းဆိုပြီးအားပေးနေတာတွေမြန်မာဆိုပြီးအော်ဟစ်အားပေးနေတာတွေပွဲပြီးအောင်ပွဲခံနေတဲ့ဗီဒီယိုတပ်ပုံတွေကို Facebook အင်တာနက်စာမျက်နှာတွေမှာထွက်ခဲ့ရပါတယ်အလားတူပဲမြန်မာနိုင်ငံတဝမ်းမှာလည်းဘောလုံးပြိတ္တတွေဟာမြန်မာ U23 အသင်းကိုရုတ်တံဖန်သားပြင်ပေါ်ကနေအားပေးခဲ့ကြပြီးတော့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာဆိုရင် LED screen အကြီးကြီးနေနဲ့အများပြည်သူကြည့်ရှုနိုင်အောင်ပြသခဲ့တယ်လို့အားကစားဆောင်မရှင်ကိုစုံမျိုးတန်ကအခုလိုပြောပါတယ
်အဲပရိသတ်တွေဘလော့ဒီအားပေးခဲ့ကြတယ်လို့ရှိရင်ဆရာရဲ့ဒေရစ်တူရဂျန်တရားဝင်စာချုပ်ဆိုတဲ့ခမားကြီးရယ်ခမားတော်သူရှိတဲ့အဲဇာလူပါလုံးညမီမှာဒီနေ့နေ့အားလုံးစုပြီးတော့ဘယ်လိုမှကြည့်လို့ပြီးတယ်ကားလမ်းဒီပေါ်မှာတော့မလဲကားအတော့လာတက်တော့ဖြစ်သွားတယ်ဒီပေါ့ကျွန်တော်ရင်းမြောင်းကျွန်းမှာလဲဘက်စိတ်ပေါ်ဘက်အလီးပေါ့အလီးကြီးချောင်းပြီးတော့ကြီးကြတယ်ပေါ့အလီးကြီးချောင်းအဲ့ဒီမှာလဲဟိုဒီအပေါ်မှာပြည်ပြီးပြည်ကမှာပဲနောက်ကျွန်တော်မာပန္နူလာပန်းကျန်ပေါ့မာပန္နူလာပန်းကျန်ကတော့ကျွန်တော်ဒီအဲ့ပန်းကျန်ကတော့အဲ့ဒီအကြည့်ပါပဲ
ဒီကိန်းဝင်နေတဲ့မြန်မာ U23 အသင်း final ရောက်ပြီးတော့ရွှေစိတ်နဲ့လက်တကန်အခွာမှာရောက်နေတာကြောင့်မြမဘောလုံးတကစ်ဆန်းပြီလားဆိုတဲ့ပြောဆိုသံတွေလည်းထွက်လာနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြမလည်းရေးစင်ဘောလုံးသမားဟောင်းဦးမျိုးဝင်းညံကိုမေးကြည့်ထားပါတယ်
။ကျွန်တော်တို့ဒီနေ့ကဒီနေ့ထားရတော့ဘောလုံးမြန်မာတော့ပြန်ပြီးတော့ဘောလုံးအောင်မြင်လို့စပ်ပြီးရေးပြောအောင်လို့ရ။အကြောင်းလဲဆိုတော့ကျွန်တော်တို့စီးပွားရေး final ရောက်လာတော့ကြာပြီ။အဲတကစ်ဆန်းရေးပြောရင်လည်းဘာရောင်းလဲဆိုတော့တကယ်ဒီမှာဒီခုပဲရှိပြီလားခေတ်ဆန်းကြီးပြောနေသူဒီကျွန်တော်ကတကယ်ဒီခုတည်းစာကြည့်ကြည့်ပေါ့အဲ့ဒီတကယ်ခံပါဒီကလေးတွေကဒီလိုပဲပေါ့ဘာမှမပြောနဲ့ဒီဒီဆန်းကြီးပြည်ရတဲ့ဒီကြီးဖြစ်လာတဲ့ဒီမှာဒါခေတ်ဆန်းကြီးပြောလို့ရတာပဲတော့
စည်းကမ်းပြိုင်ပွဲဝင်နေတဲ့မြန်မာ U23 အသင်းကိုကမ္ဘာတဝမ်းမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းအားပေးခဲ့ကြပါတယ်။နောက်ကမ္ဘာချန်ကအမေရိကန်နိုင်ငံမှာဆိုရင်လည်းဘောလုံးဝါသနာရှင်တွေဟာဆီမီဖိုင်နယ်ပွဲကိုညမိတ်ပဲနဲ့အင်တာနက်အွန်လိုင်းကနေကြည့်ရှုအားပေးခဲ့ကြတာပါ။အဲလိုအားပေးတဲ့အထက်မှာမြန်မာလေယာဉ်ကိုသမဟောင်းဥယျာဉ်ထွေးလည်းပါပါတယ်။ဗီနန်အသင်းနဲ့ကစားနေတဲ့ပွဲတစ်ချိန်လုံးစိတ်လုံရှားခဲ့မိပေမဲ့နောက်ဆုံးအနိုင်ရပြီးဖိုင်နယ်တက်ခဲ့တဲ့အတွက်သူ့အနေနဲ့ပီတိဖြစ်မိတယ်လို့ဥယျာဉ်ထွေးကပြောပါတယ
်။ညာကြည့်ဖြစ်ပါတယ်။အချင်းချင်းမတူတဲ့အခါကျတော့နည်းနည်းလေးစောင့်ပြီးတော့ဒီဘောလုံးပွဲကိုချစ်ပြောင်းချင်တယ်။ဘာကြောင့်လဲဆိုတော့ဟိုကျုံနောက်ကျုံကလေးလေအားလုံးမျောလင့်နေတဲ့မြန်မာအာကစားပြန်လဲကျွန်းတောက်လာမဲ့အချိန်လေးဖြစ်နိုင်မလားဆိုတဲ့ဆန္ဒလေးနဲ့ပဲတက်ကြည့်မိတာဗျ။အရင်ကတော့ကျွန်တော်တို့မနေ့၈နာရီခွဲဆိုကြည့်လို့ရတယ်။သူကမနေ့၂နာရီဆိုတော့စောင့်ရတာပေါ့လေ။အချင်းနဲ့ဆိုလေခဏလေးထိတ်လိုက်ထိတ်ပြီးတော့နာရီကိုအလန်းပေးပြီးတော့ကျွန်တော်ထပြီးစောင့်ကြည့်ရတယ်ဘွားဗျ။
သူကစားခဲ့တဲ့ပြည်နယ်နဲ့တိုင်းဘောလုံးပွဲတွေနဲ့လက်ရွေးစင်အသင်းပွဲတွေမှာဆိုရင်မြန်မာဘောလုံးပရိသတ်တွေဟာကွင်းလုံးပြည့်အားပေးတဲ့အစဉ်လာတွေရှိခဲ့တယ်လို့သူကပြောပါတယ်။အခုစီးကိန်းတိုင်ပွဲမှာလည်းမြန်မာ U23 အသင်းကိုမြန်မာဘောလုံးပရိသတ်တွေအားပေးနေရတာကိုတွေ့ရတာနဲ့ပတ်သက်ပြီးဥယျာဉ်ထွေးကအခုလိုဆက်ပြောပါတယ်
။ဘယ်လိုလဲဆိုတော့ကျွန်တော်တို့တိုင်းနဲ့ပြည်နယ်ကစားတော့ရတယ်။ဒါတိုင်းနဲ့ပြည်နယ်ပဲဘောကစားအောင်ခံကွင်းရယုံကြည်ယုံချင်ပဲဗျ။ပရိသတ်အပြည့်စင်အောင်ပြကြတာကြီးကျွန်တော်တွေ့ခဲ့ရတယ်။အဲ့လိုအချိန်မျိုးမှာပဲကစားနေတဲ့လူကြည့်ရင်တော့ဒီပိသက်တွေမြင်တဲ့ကစသိမ်းဝင်ရင်ထတယ်လို့အခုဒီ U23 ကိုကြည့်လိုက်တဲ့အခါမှာလေကွင်းအပြည့်လာရောက်အားပေးတဲ့စင်ကူက ပထမအဆုံးကျွန်တော်ချီးကျူးချင်တာစင်ကာပူကမြန်မာပြည်သက်ကိုကျွန်တော်လုံးဝချီးကျူးတယ်။ကိုယ်နိုင်ငံကိုယ်အင်ရှင်ကွင်းလို့လာပြီးတော့သူတို့ရတဲ့အချိန်လေးကိုလူပြီးလာအားပေးတဲ့ဒီပြည်သက်ကလုံးဝတကယ်စီစီလုံးလုံးနဲ့ပေါ်လို့ကိုကျွန်တော်တို့သင်လိုက်ဝင်သင်လိုက်ဖြစ်အသင်လိုက်လိုက်ကစားတဲ့ကျွန်တော်ဒီညီငယ်ဆက်ယူ23ကဘောလုံးသမားတွေနင်းတော့ကိုကိုယ်တိုင်ဘောလုံးတစ်ချက်ကစားခဲ့တဲ့အရာလေးတွေမြင်ပြီးတော့စသိမ်းထားခဲ့တယ်ဗျ။
မြန်မာအသင်းနဲ့ထိုင်းအသင်းတို့ဟာမနေ့ကဂျွန်လ15ရက်နေ့စင်ကာပူစံတော်ချိန် 7:00 ခွဲမြန်မာစံတော်ချိန်ညနေ 9:00 မှာဗိုလ်လူကြမှာဖြစ်ပါတယ်ခင်ဗျာ။